ရခိုင်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ခိုင် A အဖွဲ့တိုက်ပွဲပြန်လည်စတင်ခဲ့တဲ့နေ့ကစပြီးတော့ဒေသခံရဲသားတွေစီးပွားရေးသမားတွေ A အဖွဲ့နဲ့ဆက်ဆက်သူတွေအဖမ်းဆီးခံနေရတယ်လို့ဒေသခံတွေကပြောပါရယ်ရခိုင်လက်နက်ခိုင် A အဖွဲ့ကလည်းစစ်ကောင်စီကရခိုင်ဒေသခံ80ကျော်လောက်ကိုဖမ်းဆီးထားတယ်လို့သတင်းထုတ်ပြန်ပါရယ်ရခိုင်ပြည်နယ်အတွင်းတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီရဲ့ဖမ်းဆီးမှုတွေတိုးလာနေတာကြောင့်ဒေသခံတွေလည်းစိုးရိမ်နေကြပါရယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုခင်မောင်စိုးမင်းပြောပြပေးမှာဖြစ်ပါရယ်ဗျာ
ဒီလနိုဝင်ဘာ23ရက်နေ့ကစပြီးရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားတိုက်ပွဲစတင်ခဲ့တဲ့နေ့မှာပဲစစ်ကောင်စီကရခိုင်ပြည်တွင်းကုန်းလန်းရေလန်းတွေမြို့ဝင်မြို့ထွက်အကုန်လုံးကိုပိတ်ပြီးတော့တင်းတင်းကြပ်ကြပ်ဖမ်းဆီးစစ်ဆေးတာတွေလုပ်ဆောင်လာခဲ့ပါတယ်စစ်ကောင်စီအနေနဲ့အခုလိုဖမ်းဆီးမှုတွေဟာရခိုင်မြောက်ပိုင်းမှာတည်းမဟုတ်ပဲရခိုင်ပြည်နယ်တောင်ပိုင်းတောင်ကုတ်တန်တွဲကြောက်ဖြူရံပြဲစတဲ့မြို့တွေမှာလည်းပိတ်ဆို့ဖမ်းဆီးမှုတွေလှုပ်ဆောင်နေတယ်လို့ကြောက်ဖြူဒေသခံနိုင်ငံရေးတက်ကြွသူတဦးကပြောပါတယ်
။မြို့ပေါ်ရပ်ကွက်တွေမှာရှိနေတဲ့ဒီလူတွေပေါ့လေစစ်ကောင်စီလွှမ်းမိုးကြတဲ့အဲဒီအရာမှာရှိနေတဲ့အာဒီမြို့ပေါ်ရပ်ကွက်ကလူတွေကိုကြတော့ဒီကျင်းနေပြီးတော့စစ်စီတာပဲဖမ်းရတယ်ကိုစစ်စီပြီးတော့ဖမ်းတာပဲအာနောက်တစ်ချက်ကဒီညပန်းဝင်ပြီးတော့ဖမ်းနေတဲ့ဟာတွေအများစုကတော့ဒီလောက်ဆောင်နေတာပဲကိုလက်ရှိစစ်ကောင်စီကတွေ့နေအာတွေ့နေရစစ်ဖြစ်တယ်ဒါအတော့လူစုကိုရှင်းလျှောက်တဲ့ဒီဟာလောင်ပိုက်ပြီးတော့လူစုကိုဆင်းရှောက်တဲ့လူလန်တစ်ခုလိုဖြစ်နေတယ်ပေါ့လေဆိုတော့အာဒီဟာကိုလောက်ဖို့ကတော့ဟိုအဖြေမရှိပါဘူးဖြေမရှိဘူးဆိုတာကဒါကပြည်သူလူထုမှရှိနေတဲ့လူတယောက်ရဲ့ဒီမဟာတပ်တယောက်ရဲ့အခွင့်အရေးတွေကိုလေးစားလိုက်မှာမဟုတ်အာမရှိသမျှကာလပတ်လုံးကတော့ဒီအချိန်မျိုးမှာဆက်ပြီးတော့ကြုံတွေ့နေရပါလို့ကြုံတွေ့နေရမှာပါပဲဒါကအေအေကိုဆားတဲ့ပြင်မာမျိုးမဟုတ်ပါဘူးဒါကပြည်သူလူထုကိုအဓိကဥဒေရဲ့ပြင်မာမျိုးပါဖြစ်တယ်
ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့စည်ရင်အရာဒီလနိုဝင်ဘာ23ရက်နေ့ကနေ21ရက်နေ့အထိစစ်ကောင်စီကဖမ်းဆီးတံခံရတဲ့ရခိုင်ဒေသခံက82ဦးထက်မနည်းရှိနေတယ်လို့ဖော်ပြထားပါတယ်။လက်ရှိစစ်ကောင်စီဖမ်းဆီးထားသူတွေထဲမှာရခိုင်ဒေသခံစီးပွားရေးလုပ်ငန်းရှင်တွေကအများစုပါဝင်နေတာဖြစ်ပြီးရခိုင်မြောက်ပိုင်းကမောင်းတော်မြို့နယ်မှာဆိုရင်တော့စစ်ကောင်စီကဖမ်းဆီးဖို့စီစဉ်ထားတဲ့သူတွေကိုပုံနဲ့တကွဖော်ပြပြီးနေရအနှံ့မှာစာကတ်ပြီးတော့ဖမ်းဝရမ်းထုတ်ထားတာတွေ့ရတယ်လို့ရခိုင်ဒေသခံနိုင်ငံရေးတက်ကြွသူတဦးကပြောပါတယ်။အ
ာရခိုင်မှာတော့ဒီတစ်ခါကတော့ဟိုအရင်လုံးဝထဲတော့ပို့ပြီးတော့ဒီတင်ကြတဲ့ဖမ်းဆီးမုံမျိုးလို့ပြောလို့ရတဲ့အခြေအနေမျိုးကိုပြင်လို့ရတယ်ကြပါ။အဲ့တော့ဒီတစ်ခါဖမ်းဆီးတဲ့အဓိကဒီဖမ်းခံရတဲ့လူတွေကိုပြင်မယ်ဆိုလို့ရှိရင်ဒီကဒီစီးပွားရေးလောင်းလိုင်းရှင်တွေဖြစ်တယ်ပေါ့နော်။မျိုးမျက်နှာပုံတွေဖြစ်တယ်ဆိုတော့နောက်တစ်ခုကတော့ရောက်မောင်တော်ဖက်ဆိုလို့ရှိရင်လေဒီဖိုင်နယ်လူတွေကိုတာကတ်ပြီးတော့ဝရမ်းလျှောက်တဲ့အခီးဒီလောင်းနေတာမျိုးတွေကိုအဓိကပြည့်နေရတယ်ဗျာ
ဒါအပြင်ရခိုင်ပြည်နယ်ရဲ့မျိုးတော်စစ်တွေမှာဆိုရင်လေပြည်နယ်စစ်ကောင်စီရုံးရှိတဲ့မျိုးတွင်လမ်းမကြီးကိုပိတ်ထားတယ်လို့ရက်ွက်တွေအတွင်ညာဘက်တွေမှာဝင်ရောက်ဖမ်းဆီးတာတွေကြုံနေရတယ်လို့စစ်တွေမျိုးကန်တဦးကပြောပါတယ်
ဟာကျွန်တော်တို့ဒီမြို့ပေါ်ထည့်ရပေါ့နော်မြို့ပေါ်ထည့်ရနေပြီးတော့ဒီဟာ20ရက်နေ့လောက်ကကြာမယ်ပေါ့အဲ20ရက်နေ့လောက်ကဆိုရင်ကျွန်တော်တို့ဒီလူ6ယောက်ဆိုရင်ဒီအဖမ်းခံရတာလည်းရှိတယ်ပေါ့နော်ဟုတ်ကျွန်တော်တို့နေရက်ွက်တော့မဟုတ်ဘူးကျွန်တော်တို့လည်းဒီနေတော့ဒီနီးတွေပေါ့ကျွန်တော်တို့ဖက်နေကြတော့ဒီတလန်းလေးတော့ကြာတယ်ပေါ့နော်ဒါပေမဲ့ဒီရက်ွက်ကတော့မတူဘူးဟုတ်အဲရက်ွက်ကဆိုရင်ဗာရက်ွက်လေးဆိုရင်တော့ကျွန်တော်တို့ဒီနာစီဟောဖက်ကြာတယ်ပေါ့ဟုတ်
အခုလို့စစ်ကောင်စီရဲ့ဖမ်းဆီးမှုတွေကြောင့်ဒေသခံတွေကြားစိုးရိမ်ကြောက်လန့်မှုတွေရှိနေကြတယ်လို့စစ်တွေဒေသခံတဦးကပြောပါတယ်
။ဟုတ်ကဲ့ကျွန်တော်အနေနဲ့ပြောရမယ်ဆိုရင်ဟိုလုံခြုံမှုတော့မရှိဘူးပေါ့ဗျာ။ဘာလို့လဲဆိုတော့ကျွန်တော်တို့ကအရင်ဆိုရင်ကျွန်တော်တို့ဒီ9နာရီနောက်ပိုင်းကိုတော်လို့ရသေးတယ်ဘောနော်အခုကကျတော့ကျွန်တော်တို့ဒီမှာ9နာရီနောက်ပိုင်းမပြောနဲ့10နာရီကျော်လောက်ဆိုရင်ကျွန်တော်တို့မထွက်လို့မရတော့ဘူးဘောနော်ပြီးရင်ကျွန်တော်တို့ကဒီကျွန်တော်တို့ပေးရှင်အစင်းလာစစ်မလဲအဲ့ဒါကိုပဲကျွန်တော်တို့စိုးရိမ်နေရတယ်ပေါ့။ဒီတော့တခြားကျွန်တော်တို့ဒီကျွန်တော်တို့ဗာရရှေ့ချောင်းဟိုဟာဒီဘယ်လိုပြောမလဲဒီဒေနာနေပြီးတော့ကျွန်တော်တို့ဖမ်းခေါ်သွားမယ်အဲ့ဒါတွေကိုကျွန်တော်တို့ကစိုးရိမ်နေရတယ်ပြီးတော့ကျွန်တော်တို့ကဘေးအချိန်မှာကျွန်တော်တို့ဒီဟိုဟာလန်နေဂျီဆိုတာကျွန်တော်တို့ဒီစစ်တင်မှာကျွန်တော်လန်နေဂျီကအစစ်မပြည့်ပြင်နေတယ်ပြင်နေတာရှိတယ်ပေါ့နော်အဲ့ကျွန်တော်တို့ဘေးအချိန်ထိမှန်မလဲဆိုတာကိုကျွန်တော်တို့ကစိုးရိမ်နေရတယ်ပေါ့ဟုတ
်ရခိုင်ပြည်နယ်မြောက်ပိုင်းမှာဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေတယ်လို့တိုက်ပွဲတွေကြောင့်အရသာ15ဦးတဲ့မနေ့သေဆုံးပြီးလူပေါင်း90လောက်ထိခိုက်ဒဏ်ရာရတာတွေရှိနေပါတယ်။ဒါအပြင်ပေါတော်မြို့နယ်မှာဆိုရင်လဲစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင် AA အဖွဲ့အကြားတိုက်ပွဲတွေကြောင့်ဒေသခံရာနယ်ခြေပိတ်မိနေတာရှိတယ်လို့လူဦးရေ2000ကျော်လောက် ိုးအိမ်စွန့်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ